အရှေ့တောင်အာရှနိုင်ငံများအသင်းရဲ့အလက်ချက်ဥက္ကဋ္ဌကမ်ဘောဒီးယားနိုင်ငံအနေနဲ့မြန်မာအရေးအာဆီယံအသင်းကနေချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထဲဖော်ဖို့နဲ့အာဆီယံထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ပြီးသက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံနိုင်အောင်ကြိုးပမ်းဖို့အမေရိကန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ် February 1ရက်နေ့စစ်တပ်အာဏာသိမ်းပြီးခဲ့တဲ့နောက်ပိုင်းပထမဆုံးနိုင်ငံခေါင်းဆောင်တွေ့ရခီးစဉ်ဖြစ်တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့နှစ်ရက်ကြာခီးစဉ်အစတောက်ကြနေမှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက VOA ကိုပြောကြားလိုက်တာပါ။မြန်မာစစ်အာဏာပိုင်တွေအနေနဲ့အကြမ်းဖက်လုပ်ရတွေကိုရပ်တန့်ဖို့မရေယာဖန်ဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့သက်ဆိုင်သူတွေအလုံးနဲ့အပြုသဘောဆွေးနွေးဖြည့်ရှင်းဖို့နဲ့မြန်မာပြည်သူတွေရဲ့စံတတွေကိုလေးစားဖို့ထပ်မံတိုက်တွန်းခဲ့တာပါ။တကြွလှုပ်ရှားသူတွေနဲ့လူခွင့်လှုပ်ရှားသူတွေကန့်ကွက်နေတဲ့ဂျာမန်ပဲစတင်လိုက်တဲ့ခီးစဉ်အစနေမှာကမ္ဘောဒီးယားဝန်ကြီးချုပ်ကဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။တွေ့ဆုံမှုအပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာတော့တိုင်းဒေသနဲ့နိုင်ငံအဖွဲ့တွေ February 1ကုန်ထိအပြစ်ခတ်ရပ်ဆဲထားကြောင်းသက်ဆိုင်သူတွေအနေနဲ့တိုင်းပြည်လူထုအကျိုးအတွက်အပြစ်ခတ်ရပ်ဆဲဖို့အကြမ်းဖက်မှုတွေအဆုံးသတ်ဖို့တောင်းဆိုထားကြောင်းဖော်ပြပါတယ်။ငင်းကြင်းနဲ့တင်းမမှုလျှော့ချရေးအတွက်မြန်မာစစ်ကောင်းဆောင်ရဲ့တောင်းဆိုချက်ကိုကမ်ဘောဒီးယားဝန်ကြီးချုပ်ကထောက်ခံခဲ့ပါတယ်။2022အာဆီယံလက်ချက်ဥက္ကဋ္ဌဖြစ်လာတဲ့ကမ်ဘောဒီးယားကသူ့ရဲ့ဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးနဲ့ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးလည်းဖြစ်တဲ့ပရက်ချောက်ခွန်ကိုမြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ဖြစ်ခန့်အပ်တာကိုဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကအကြိုဆိုပြီးတော့မြန်မာနိုင်ငံခီးစဉ်အတွက်ပံ့ပိုးပေးမယ်လို့ပြောကြားလိုက်ပါတယ်။